ကဘာပေါ်မှာရင်းနှီးကျွမ်းချနေတဲ့မြို့တွေထဲကကျွမ်းချနှုန်းအများဆုံးမြို့တစ်မြို့ဖြစ်နေ World Economic Forum ကသတ်မှတ်ထားတဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာကိုအခုတည်ငြိမ်တဲ့နေတင်ရှိရာအရှေ့ပိုင်းကဘော်နီယိုကျွမ်းဘက်ကိုပြောင်းရွှေ့တော်မှာဖြစ်ပါတယ်အခုလိုမြို့တော်ပြောင်းရွှေ့ဖို့စီစဉ်ရတာနဲ့ပတ်သက်ပြီးဂျပန်အန်နိုဝါဘူမိသိပ္ပံရဲ့နေတင်ရာဌာနကဒေါက်တာမိုးကျော်သူရဲ့အမည်ကိုဒီကပတ်မှာပြောပြပေးပါတယ်
အဲဆုံးတစ်ချက်ကတော့ဒီနိုင်ငံရဲ့60ရာခိုင်နှုန်းလူဦးရေရှိနေတဲ့ဂျာဗာကျွန်းဂျာဗာကျွန်းကကျွန်းကသေးပေမဲ့နိုင်ငံရဲ့အချက်အခြာလိုမျိုးပေါ့နော်အင်ဒိုနီးရှားနိုင်ငံတစ်ခုလုံးရဲ့အာဏာတွေအားလုံးစုနေတဲ့နေရာဆိုပြီးပြောကြတာရဲ့နိုင်ငံ60ရာခိုင်နှုန်းစီးပွားရေးအဲ့နေရာမှာပဲရှိနေတယ်အဲ့ရှိနေတဲ့မြို့ကြီးမှာဘာဖြစ်လဲဆိုလူကြီးအယောင်ကိုလူကြီးကများလောကရှိတယ်ပြီးတော့တခါလမ်းတွေစနစ်တွေကလည်းပြေချာမကောင်းတော့ traffic ကတစ်နှစ်တစ်နှစ်ဆိုရင်အရန်ကျက်တဲ့ဥစ္စာကတစ်နှစ်ကိုဒေါ်လာ9ဘီလီယံလောက်ဆုံးရှုံးတယ်လို့ဆိုတယ်ပေါ့ဆိုလူတွေကလမ်းပေါ်မှာလည်းအချိန်ကုန်လို့ပေါ့နော်ဒီကပုံပြီးရေးကြည့်တာ view hazard ပေါ့နော်တဘောပြန်နေအရန်များတယ်
ဘလို့တဘာဝဘေးအန္တရာယ်တွေရှိနေတာပါလေ
ငလျင်အရန်ကြီးတယ်ဘာလို့ဆိုငလျင်ကျော်ရှိနေတဲ့ဒီတောင်ဘက်ကဂျာဗာရဲ့တောင်ဘက်မှာရှိတဲ့ဆွန်ဒါပါ့ခ်စန်ထရိန်ဆိုတဲ့ဥစ္စာကနေဒီရောအောက်ကတိုက်ကြီးအောက်ကိုတိုးဝင်နေတဲ့ကိစ္စငလျင်နေဖြစ်တဲ့ဥစ္စာကပြောရရင်ဒီဓမ္မပြီမှာတခါလေးဟုတ်ဖြစ်တဲ့ဆိုတဲ့ magnitude 5ဆိုတဲ့ဟာမျိုးသူတို့စီမှာနေတိုင်းနေပါဖြစ်နေတယ်ဒါမဲ့ဒီ6ကျော်သွားပြီဆိုအပြည့်အစုံရှိလာတယ်အဲ့ဒါမျိုးကလည်းတစ်နှစ်မှာကိုအချိန်ချင်းဖြစ်နေတဲ့ဟာမျိုးဒီဆူနာမီလည်းရှိတယ်
ဒီနေ့ဩဂုတ်လမှာလဲဂျာဗာကျွန်းမှာဆုတ်ခတ်ခဲ့တဲ့ပြည်အား6.8%ငင်းရင်ကြောင့်၄ဦးရဲ့မင်းတည်ဆုံးခဲ့ရတာပါ2018ဒီဇင်ဘာလတုန်းကလည်းဒီရက်မှာပဲမိအောင်လှုပ်ရှားမှုကြောင့်ညအချိန်မှာဆူနာမီရေလှိုင်းတွေရုတ်တရက်ဖြစ်ပေါ်ခဲ့တဲ့အတွက်လူ400ကျော်တည်ဆုံးခဲ့ရပါတယ်လူရေသန်း260ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ Pacific ရဝင်းဒေသကငင်းရင်ရဝင်းပေါ်မှာတည်ရှိနေတဲ့အတွက်ကြာခဏဆိုသလိုငင်းတန်းကိုရင်ဆိုင်ခံစားရတာလည်းဖြစ်ပါတယ်
မီတောင်ကလည်းရှိတယ်ခင်ဗျအင်ဒိုနီးရှားမှာမီတောင်အလုံးပေါင်း120ကျော်လားမရှိတာဆိုတော့မီတောင်ကပေါက်တာဆိုရင်သူသဖြင့်ဂျာဗာသမုဒ္ဒရာကတာနဲ့ဆိုရင်ကျွန်တော်ငင်းငယ်တော့ရုပ်ရှင်ကြားမှုမှာပါခါလာကာတိုးအားဆိုတဲ့ကျွင်းကြီးတစ်ခုကမီတောင်ပေါက်ပြီးကျွင်းတစ်ခုလုံးပျောက်သွားဆိုတဲ့ရုပ်ရှင်ကျွန်တော်ငင်းငယ်ကကြည့်ခဲ့ရတယ်ဆိုတော့အဲ့ဒီခါလာကာတိုးအားဆိုတဲ့တကယ်ဖြစ်ဖြစ်ကဒီဂျာဗာကျွန်းနဲ့ကိုက်ရဲ့နေရာမှာရှိနေတယ်လို့တလောအောင်မှာပေါက်တဲ့တဲ့မျိုးလေးကျွန်တော်ကြားလိုက်ပါတယ်
ဂျကာတာမြို့တော်မှာလူကြီး10တန်းရှိပြီးမြောက်ရီထုတ်ယူတုံးဆွဲမှုများလာတာနဲ့အတူကမ္ဘာညာတိဥလူပြောင်းလဲမှုကြောင့်ပင်လယ်ရေနဲ့နေပြည်နယ်တက်လာတဲ့အတွက်မြို့တော်ဟာဂျာဗာပင်လယ်တွေကိုတစ်နှစ်မှာ6လမခွဲကျော်ကျွမ်းကျနေဝင်နေတာတွေ့ရပါတယ်ဂျကာတာမြောက်ပိုင်းဟာအခြေအနေပိုဆိုးပြီးတော့တစ်နှစ်ကို10လမလောက်နေဝင်နေတာဖြစ်ပါတယ်ဒီလိုနှုံးနေတာကျွမ်းကျနေဂျကာတာတစ်မျိုးလုံးလူလူဟာ2050မှာရည်လွှမ်းသွားနိုင်တယ်လို့တွက်ချက်ထားတာဖြစ်ပါတယ်။အခုလိုမြေကျွန်းနှိမ့်ကြတာအပြင်တခြားမြေပြိုကျမှုအန္တရာယ်ပါရှိနေတယ်လို့လည်းပြောပါတယ်
။မြေကြီးကလူတွေများပြီးတော့ရေအသုံးများတော့ဗန်ကောင်းမြို့ကြီးလိုနှိမ့်တာအပြင်ကိုသူကဆိုတာကမုံများတဲ့ရံဝန်းမှာရှိတော့ဒီခုနောက်ပိုင်းရာသီဥတုထောက်ပြန်တဲ့အတွက်ကြောင့်ဒီ Pacific တို့ဘာလို့မှအများ6တွင်ပြေးတဲ့အချိန်မှာဒီအင်ဒိုနီးရှားနဲ့ရှေ့တောင်အာရှနိုင်ငံတွေမှာကြောင့်မိုးရေအများမိုးများတာကချိန်တိုင်းမှာမိုးတောက်လျှောက်ဆွေနာမျိုးမဟုတ်တော့မယ်အချိန်တော်တော်လေးပြမှာမိုးရေအများကြီးရွာချတဲ့ခါမျိုးဖြစ်တော့မြေပြိုတိုင်းမြင်းနေတိုင်းဒေသကြီးဖြစ်လာဆိုတော့ဒါဒီအားလုံးကအဓိကကြောင်းရတဲ့အချက်တွေပါ
အင်ဒိုနီးရှားမြို့တော်ဟာငင်းငင်းကျော်ဝမှာတည်ထားတဲ့မြို့တော်မဟုတ်ပါဘူး။ဒါပေမဲ့မြို့ရဲကအဆောက်အဦအလုံးဟာငင်းငင်းတန်းခံနိုင်အောင်တက်ချက်ဆောက်လုပ်ထားတာမဟုတ်တဲ့အတွက်ငင်းငင်းရဝင်းတက်ကမတည်ငြိမ်တဲ့အနေအထားမှာစိုးရင်စရာဖြစ်နေတာပါ
။ငလျင်ကဒီဂျာဗာရဲ့ဆူမာထရာရဲ့အောက်ဖက်မှာဒီအိန္ဒိယနဲ့အော်စတြေးလျကနေပြီးတော့ရွေ့လာပြီးတော့မှဒီဂျာဗာနဲ့ဆူမာထရာရှိနေကျွန်းကြီးတွေအောက်ကိုငုတ်ဝင်ပြီးတိုးတဲ့အခါဒါကအားလုံးကပြောရရင်တော့ငလျင်ဖြစ်တဲ့ရဝင်းကြီးတစ်ခုလုံးငလျင်ကျော်ကြီးဖြစ်နေတာပါ။ဒါအဲဒီကဖြစ်တဲ့ငလျင်ကကျွန်တော်တို့ဒီနေပြည်တော်ရှိနေတဲ့ဒီစကိုင်းပြည်ရွေကြီးအပေါ်မှာရှိနေလို့မျိုးအငြင်းတော့မဟုတ်ဘူး။အဲ့ဒါတော့အင်ဒိုနီးရှားကနေပြည်ရှင်တွေလည်းပြောတယ်။ငလျင်ကျော်ရဲ့အပေါ်မှာမျိုးကတည်ထားမှာမဟုတ်တဲ့ကြောင့်မလို့အရန်ပြင်းတဲ့ငလျင်ကြီးတစ်ခုကြောင့်မလို့မျိုးကြီးတစ်ခုပျက်စီးသွားတဲ့အချိန်ကမဖြစ်နိုင်ဘူး။ဒါပေမဲ့ဒီအဝေးမှာရှိအဝေးစားကြီးကီလိုမီတာတရာလောက်မှာရှိနေငလျင်ကျော်ကြီးတွေကနေပြီးတော့အရန်ကိုကြီးတဲ့နှစ်900မှာတစ်ခေါက်လောက်ဖြစ်တဲ့နှစ်100မှာတစ်ခေါက်လောက်ဖြစ်တဲ့ငလျင်အကြီးကြီးမျိုးဖြစ်လာခဲ့တယ်ဆိုရင်ကတော့ငလျင်ကြောင့်ကြီးကအပျက်စီးတွေကခန္ဓာကြီးအားမရှိတဲ့အင်ဂျင်နီယာပိုင်းဆိုင်ရာအားအားနေတဲ့စစ်ချာစစ်ဆေးမထားတဲ့စံမဝင်တဲ့အိမ်တွေဆိုရင်ပျက်စီးဖို့အများကြီးရှိတော့အဲ့လိုအိမ်တွေကသကရာမျိုးတွေတမျိုးလုံးမှာပြန့်နှံ့နေတာမဟုတ်ဘူးအဲ့ဒီအခြေအနေကအများကြီးရှိပါတယ်ဆူနာမီကလည်းသူကပင်လယ်နဲ့ကမ်းခြေမှာဖြစ်နေပေမဲ့ဒီဆူနာမီငလျင်ဘောပြုတ်ပြီးလာမဲ့ဒီရဝင်းဘက်ကိုမျက်နှာမူနေတာမဟုတ်တဲ့ကြောင့်ဆူနာမီကတဲ့တဲ့ကြီးကိုအပြင်းရောက်လာဖို့အခြေအနေကတော့မမြင်ပါဘူး
ဒ ဒီကဘာပေါ်မှာဒီပင်လယ်ရေနဲ့ပင်အောက်ကိုနှိမ့်ပြီးတော့ကျွန်ကျနေတဲ့နိုင်ငံတွေထဲမှာဒီဂျကာတာအဆိုးဆုံးလို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေကိုလည်းပြောပြပေးပါဦး
ဟုတ်ကဲ့ခင်ဗျာအဲ့ဒီပိုင်းကတော့လေဂျီယိုတက်နီကယ်ပိုင်းဆိုတော့ကျွန်တော်ကစိတ်ဝင်စားတဲ့အပိုင်းနဲ့ဆက်ပြီးဒီဂျကာတာမြို့ဒီသုံးလာများတဲ့ကျွန်ကျလာတဲ့ဥစ္စာကကဘာမှနံပါတ်1ဖြစ်တယ်လို့မြို့ဆိုတော့မြို့ကိုအနိုင်အနေထားလည်းပင်လယ်ရေမြင့်တဲ့ကောရိုင်းကြီးမြင့်မနေပုံမရပါဘူးအဲ့ဒါအပြင်ကိုခုနောက်ပိုင်းဒီကဘာကြီးပူနွေးလာပြီးရောရာသီဥတွေဖောက်ပြန်တဲ့ရာသီဥတွေပြောင်းတဲ့အတွက်ကြောင့်မလို့ဒီလိုခုနပြောသွားတဲ့မိုးတွေတက်တက်နဲ့နဲ့အချိန်ကြိုတွင်းရွာလိုက်တယ်ရွာပြီးတော့မှမြို့ကြီးတစ်ခုလုံးရေလွှမ်းသွားတယ်အဲ့ဒါကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကအထောက်အဦတွေတင်မကဘဲယောဂါတွေတိုးလာမယ်လူတွေဒုက္ခရောက်တယ်သွားရလာလမ်းနေအဆင်မပြေဘူးဆိုတဲ့ပြဿနာကအရန်ကိုကြီးလာပြီးတော့ကြီးရှိကိုလည်းဆက်ပြီးကြီးမှာပါ
အခုရွှေမဲ့နေရာရဲ့တဘာဝဝန်းကျင်ပြည့်စုံနိုင်တဲ့အနေအထားကိုနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာအဲ့ဒါအများစုကလည်းပြောကြပါတယ်ပတ်ဝန်းကျင်နဲ့ပတ်သက်ပါလို့လဲဆိုတော့ခုရှိမဲ့နေရာကဒီအရှေ့ကာလီမန်တန်မှာရှိတဲ့ Rain Forest ပေါ့နော်ဒီမုတ်တုံရဲ့ဒီတတော်တွေအရန်လှပတဲ့နေရာပြင်ခုကဘာပေါ်မှာဒီ Orangutan ဆိုတဲ့ဒီမြောက်တွေအများဆုံးနေတဲ့နေရာတစ်နေရာလည်းဖြစ်နေဒါကြောင့်မလို့အဲ့ဒီနေရာမှာသွားပြီးတော့ဆောက်လိုက်ရင်ပတ်ဝန်းကျင်ပြည်သူအများကြီးဖြစ်မလားလို့လဲစိုးရိမ်နေကြတာရှိပါတယ်ဒါပေမဲ့ဒီအခုပြောင်းမဲ့အင်ဒိုနီးရှားဆွေးရအခုလို့ပေါ့နော်ပတ်ဝန်းကျင်ဒီနေ့တော့ရန်ကုန်တက္ကသိုလ်လုံးကယူဆိုင်နေတဲ့အချိန်မှာရွှေ့တဲ့အချိန်မှာသူတို့ကဒါတွေကိုပြစ်ပယ်ပြီးလုံးလိုက်မယ်လို့တော့ဘယ်လိုမှမထင်ပါဘူး။နောက်တစ်ခုကကောင်းတာပေါ့နော်။ဟိုမှာကအရင်ကြီးစီကားမနေတဲ့အတွက်ကြောင့်မလို့မျိုးကြီးရယ်မဝေးပေမဲ့အစိုးရပိုင်းတစ်တော့ရှိနေနေရမှာဖောက်မှာပတ်ဝန်းကျင်ကလည်းမပြည့်စုံအောင်လုပ်မယ်ဆိုတဲ့အချက်ကတော့တော်တော်လေးကိုစိတ်ဝင်စားစရာကောင်းတဲ့အချက်လို့မြင်ပါတယ်ခင်ဗျာ
။ဘူမိဒေသအနေထားရောမြေရဲ့တည်ငြိမ်မှုတဘာဝဘေးအန္တရာ
ယ်အဲ့ဒါကပြောရရင်ပထမဆုံးချက်အနေနဲ့မိကြောင်နေနဲ့ဝေးတယ်ခင်ဗျာ။နောက်ပြီးတော့ငလျင်နဲ့ဆူနာမီအန္တရာယ်ကဘယ်လိုမှမရှိနိုင်တော့အောင်ချစ်ရင်တော့မှအခြားဆက်ဒီတော့ပဲဖြစ်နိုင်တဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့ပြောရရင်တော့အင်ဒိုနီးရှားနိုင်ငံထဲမှာတော့ဘူမိဒေသအရာဒီဘူမိအန္တရာယ်ရာတော့အနည်းဆုံးနေရာလို့ပြောချင်ပါတယ
်ဒေါက်တာမိုးကျော်သူရဲ့ပြောကြားချက်နဲ့ဒီသတင်းပတ်သက်တစ်ဆန်တဲ့မိတင်ရကဏ္ဍကိုဒီမှာပဲပြန်လာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဆုံးမယ်